ပင်လယ်နီဒေသမှာအမေရိကန်စစ်သင်္ဘောတစ်စင်းကိုမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့ကြောင်းယေမန်နိုင်ငံကဟူသီတပုံတွေကဒီကနေ့ပဲပြောဆိုလိုက်ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကသင်္ဘောတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့လည်းပြောပါရတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟူသီတပုံတွေရဲ့သင်္ဘောဖြတ် cruise မစ်ဆိုင်းဒုံးတစ်စင်းကိုအမေရိကန်စစ်သင်္ဘော USS Gravely ကပစ်ချခဲ့တယ်လို့အမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲရေးဌာနကပြောဆိုလိုက်ပြီးနိုင်ပိုင်းအကြံမှာပဲတပုံတွေရဲ့ကြေညာချက်ထွက်လာတာပါ။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုမရှိကြောင်းလည်းအမေရိကန်စစ်တပ်ကပြောထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလလည်းကစပြီးတော့ပင်လယ်နီဒေသမှာဟူသီတပုံတွေရဲ့မစ်ဆိုင်းဒုံးတွေနဲ့အဝေးထိန်ဒရုန်း30ကျော်နဲ့တိုက်ခိုက်ခဲ့မှုတွေကြောင့်နိုင်ငံတကာကုန်သွယ်ရေးမှာအရေးပါတဲ့လမ်းကြောင်းတွေမှာအဟန့်အတားတွေနဲ့ကြုံတွေ့နေရတာပါ။သင်္ဘောကုမ္ပဏီတော်တော်များများကလည်းပင်လယ်နီနဲ့မြေထဲပင်နဲ့ဆက်သွယ်ရလမ်းကြောင်းကိုမသုံးတော့ဘဲနဲ့ပို့ပြီးဝေးပြီးတော့ကုန်ကြစိတ်ပို့များတဲ့အာဖရိကဘက်လမ်းကြောင်းကိုပြောင်းပြီးသွားလာနေကြပါတယ်။အမေရိကန်နဲ့ဗြိတိန်ကတော့ယေမန်နိုင်ငံမှာအခြေစိုက်ထားတဲ့ဟူသီတပုံတွေရဲ့မစ်ဆိုင်းတွေနဲ့စစ်ဘက်ဆိုင်ရာနေရာတွေကိုတိုက်ခိုက်နေတယ်လို့တပုံတွေပစ်ခတ်ခဲ့တဲ့ဒရုန်းတွေမစ်ဆိုင်းဒုံးတွေကိုလည်းကြားဖြတ်ဟန်တာပစ်ချနေကြတာပါရှင်။